ထိုင်းနိုင်ငံမှာတော့ဆန္ဒပြပွဲတွေကိုနှိမ်နင်းဖို့ရည်ရွယ်ထုတ်ပြန်ထားတဲ့ရေးပေါ်အခြေအနေအမိန့်ကိုရုပ်သိမ်းကောင်းရုပ်သိမ်းသွားမယ်လို့ဝန်ကြီးချုပ်ကဗိုလ်တူနေ့ကပြောလိုက်ပါတယ်။ဒါပေမဲ့ဆန္ဒပြသူတွေကတော့ဝန်ကြီးချုပ် Private Chan Ocha 3ရက်အတွင်းယာတုကနှုတ်ဆက်ပေးရမယ်လို့တောင်းဆိုလိုက်ပြီးဖြစ်ပါတယ်။2004ခုနှစ်ကအာဏာသိမ်းခေါင်းဆောင်ဖြစ်ခဲ့တဲ့ဝန်ကြီးချုပ် Private ကတနိုင်ငံလုံးကိုမေးခွန်းပြောကြရမှာအကြမ်းဖက်မှုတွေမရှိဘူးဆိုရင်ဘဏ်ကောက်မြို့တွင်အရေးပေါ်အခြေအနေကိုရုပ်သိမ်းပေးနိုင်တယ်လို့လည်းပြောခဲ့ပါတယ်။ဒါပေမဲ့ဘရော့ရုပ်သိမ်းပေးမယ်ဆိုတာကိုတော့ထည့်မပြောခဲ့ပါဘူးဆန္ဒပြပွဲတွေကိုဦးဆောင်နေသူတွေကတော့3ရက်အတွင်းဝန်ကြီးချုပ် Project ရာထူးကမနှုတ်ထွက်ဘူးဆိုရင်ဆန္ဒပြပွဲတွေဆက်လုပ်သွားမယ်လို့ဗိုလ်ထုကပြောပါတယ်ဗိုလ်ထုကထောင်ချီတဲ့ဆန္ဒပြသူတွေကလူ၄ယောက်ထက်ပိုမဆုရဆိုတဲ့အမိန့်ကိုအာခံပြီးဒီမိုကရေစီထိမ့်မက်ကြောက်တိုင်တဲ့ဝန်ကြီးချုပ်အိမ်တော်တွေစီကို6ရက်ဇက်တိုင်ချီတဲ့ဆန္ဒပြခဲ့ကြပါတယ်ဗိုလ်ထုကအစောပိုင်းကလည်းပြည်ပမှာရောက်ရှိနေတဲ့ဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်မိသားစုပိုင်တဲ့ Voice TV ကိုပိတ်ပင်တဲ့ဆုံးဖြတ်ချက်ကိုတရားရုံးကပြန်ရုပ်သိမ်းပေးခဲ့ပါတယ်ခင်ဗျာ